လာမဲ့နိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာလက်နက်ကင်ပြိပခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေမဲပေးကွင်ဆုံးရှုံးမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျမမိခါပါ။ကျင်းပဖို့လေးလားလောက်သာလိုတော့တဲ့ရွေးကောက်ပွဲမှာစစ်တမ်းကြောင့်တင်းချောင်နေရတဲ့တင်းနဲ့ချီတဲ့မဲဆန္ဒရှင်တွေမဲပေးနိုင်မဲ့အခြေအနေတွေကမရေမယာဖြစ်နေတဲ့အပေါ်နိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်နေကြတာပါ။တိုင်းနဲ့ချီတဲ့စစ်ပေးရှောင်ဒုက္ခတွေတွေရှိနေတဲ့ရခိုင်ပြည်နယ်မှာဆိုရင်လေတိုက်ပွဲတွေကဆက်လက်ပြင်းထန်နေတာကြောင့်မဲပေးနိုင်ဖို့အခက်ကြုံနေရတယ်လို့ရခိုင်ဒီမိုကရေစီပါတီကအထွေထွေအတွင်းရေးမှူးဦးမျိုးကျော်ကပြောပါတယ
်။ဒါမတော်ရဲ့လက်နက်ကန်ဖွဲ့စည်းရေးကနေပြီးတော့ဒီမဲပေးနိုင်ဖို့အတိခရမယ်သူတို့ဘက်ကနေပြီးတော့အဲ့လိုဟိုကြီးညာချက်လိုဟာမျိုးတည်င်းထုတ်ပြန်တာမျိုးလုပ်ပေးတယ်ဆိုရင်တော့လုံချုံဟုံးတစ်ခုအဆက်တစ်ခုဖြစ်တဲ့အတွက်မှာမဲပေးနိုင်တဲ့အဖက်မှာတော့ဖြည့်ရောက်လာမယ်လို့ထင်တယ်။စည်ရင်ရဆိုရင်2သိန်းကျော်စည်ရင်ကစေဘေးချောင်းစခန်းမှာရှိတယ်ဗျ။2သိန်းကျော်လောက်စည်ရင်ပေါက်နေတယ်ဆိုရင်ဒါပဲဒီအဲ့ဒီမှာကျွန်တော်တို့တစ်သိန်းထဲကတော့နေပြီးတော့မဲဆန္ဒရှင်တွေဖြစ်မယ်လေ။တစ်သိန်းကျော်တော့ကြည့်ပြီးကတော့သူတို့မဲပေးမဲ့ခွင့်ရည်ဆုံးရှုံးဖို့ရှိတယ်ပေါ့
။တမရဦးဝင်းမြင့်ကတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးနိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူအခွင့်အရေးဆုံးရှုံးရာရောက်တာကြောင့်မဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဖို့လိုတယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့နေပြည်တော်မှာပြီးခဲ့တဲ့လစံတွေ့တဲ့အချိန်မှာပြောဆိုထားပါတယ်။ကချင်ပြည်နယ်ပြည်သူပါတီအတွင်ရေးမှူးဒေါ်ရဲဘူးကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာစစ်ဘေးဒုက္ခသည်တွေပါပါဝင်ခွင့်ရအောင်စီစဉ်ဖို့လိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ
်။ UEC စီဝေးမှာပြောတာကတော့မဲထည့်တာနဲ့ပတ်သက်မှာမပုံတင်မရှိနဲ့ရတယ်လို့ပြောတယ်။ဒါပေမဲ့တက်ရှိအောက်ခြေမှာတော့ဒီမပုံတင်နဲ့စီစစ်နေတယ်လို့လည်းကြားရပါတော့။အဲ့ဒါကိုလည်းကျမတို့ကဘယ်ဟာမှန်တယ်လဲဆိုတာပြန်ပြီးတော့ကြည့်ရမှာဖြစ်ပါတယ်။တကယ်လို့မပုံတင်နဲ့စီစစ်တယ်ဆိုရင်အဲ့ဒါကိုကျမတို့ကပြန်ပြီးတော့စီခါစီစစ်ပြီးမှဒါ UEC ကပြောတဲ့အတိုင်းမပုံတင်မလို့ဘူး။တို့ကတကယ်တိုင်းရင်းသားတွေဖြစ်တယ်မဲထည့်ပေးနိုင်တဲ့တွေဖြစ်တဲ့ဆီထောက်ခံချက်နဲ့အဲဒါကိုပြန်တင်ရမှာဖြစ်ပါရဲ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်စီရင်တွေကိုလာမဲ့စနေနေ့ကစလို့ထုတ်ပြန်ပေးသွားမယ်အကြောင်းကြေညာထားပြီးမဲပေးခွင့်ရှိသူတွေပါမပါအချက်အလက်မှန်မမှန်စတာတွေကိုစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကဒေသတချို့မှာတော့စစ်ဘေးရှောင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစုဆောင်းနေပေမဲ့မဲပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းတအောင်းပလောင်အမျိုးသားပါတီကအတွင်ရေးမှူးမိုင်းအုတ်ခိုင်ကပြောပါတယ
်။ကျော်တော့ဒါဒီသူ့မဲပေးခွင့်ရအောင်တော့လားစီတမီးတဖုံဆောင်ရဖြည့်တင်တယ်လို့ပြောချင်လို့ယူဆလာတယ်နော်။မဲပေးကမရှိရအောင်။နောက်ကျိုးအိမ်အောင်မှပါလာလို့ဆွေးနွေးမှုလည်းမရှိတာလို့ဒီလိုဖြစ်သွားတဲ့အခါကျတော့ဒါတမီးကြီးတဖုံစင်စားဖြည့်တင်တယ်လို့ကျွန်တော်ဆိုတယ်။ဆိုတော့ဒီပေါင်းကိုယ်ရှိပြောင်းတာကတော့တောင်းနေလို့ဆိုရင်ကျိုးတက်တော့လားစင်ကာပူတင်တယ်လို့ပြောတာဟုတ
်ကဲ့လက်နက်ကင်ပရိပခတွေရှိနေစေဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းဘက်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်ရင်မှုဦးနစ်ဆန်ဦးကတော့စစ်ရှောင်ဒုက္ခသည်တွေလာမကပြပကပြန်လာတဲ့ရွှေပြောင်းအလုံသမားတွေပါမဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ
်အဒီကန်တွေမှာရှိတဲ့ဟိုဟာဒီတိုင်းသားပြည်သူတွေနိုင်ငံချင်းတွေမဲပေးခွင့်မဆုံးရှုံးဖို့အတွက်တက်ဆိုင်ရာဟိုဒီနဲ့သူတို့အချို့လူတွေကလည်းတော့ကျွန်တော်ရက်ကြီးသေးသေးလေးနဲ့ပေါင်းပြီးတော့သူတို့တက်ဆိုင်ရာရက်ွက်ကြီးရတယ်မှာပါတဲ့ခြေနေကိုအချို့လူတွေအချို့လူတွေကလည်းအတူတူပြပူလာတဲ့ခြေနေကိုတက်တင်ရက်ရဲ့ဆက်မနဲ့ချင်းတုံးဆောင်နေလည်းရှိပါတယ်ဆရာမဟုတ်ကဲ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့ကချင်၊ကရင်၊ရှမ်းနဲ့ရခိုင်ဒေသတွေမှာအိုးအိမ်စွန့်ခွာခိုးလုံနေရသူဦးရေ 2,400 ကျော်ခန့်ရှိတယ်လို့ခန့်မှန်းထားပါတယ်ခမန်းကြီးအရကချင်ပြည်နယ်မှာလူဦးရေ 9,200 ကျော်ရှမ်းပြည်နယ်မှာလူဦးရေ 1,000 ခွဲကျော်ကရင်ပြည်နယ်မှာလူဦးရေ 9,600 နဲ့ရခိုင်ပြည်နယ်မှာတော့2012ခုနှစ်ကပြိပခတွေကြောင့်နေရဲစွန့်ခွာခဲ့ရသူ 13,000 ဝန်းကျင်လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာလက်တလုံးဖြစ်ပွားနေတဲ့လက်နက်ကင်ပြိပခတွေကြောင့်နောက်ထပ်လည်းနေရဲစွန့်ခွာထွက်ပြေးသူတွေတိုးလာလျက်ရှိပါတယ်ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်